Welcome to the Voice of America in Burmese.
သောရစီပေါင်းတနေ့တာညနေခင်းမှာအမောပန်းပြေးကြပါလေခင်ဗျာ view American တန်ရ2016ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ16925ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းပန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါတောင်တရုတ်ပင်လယ်ပြင်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တနမယေးနီးနဲ့ဆွေးနွေးဖြေကြားကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျိုကယ်ရီကပြောပါရယ်တခါသတိရကနိုင်ငံကစစ်လက်နက်သုလောင်ယုံတစ်ခုမီးလောင်ပောက်ကွဲလာမှာတော့စစ်သားတဦးသေဆုံးပြီးထောင်ထဲချူတဲ့သူတွေနေအိမ်တွေကနေရွှေ့ပြောင်းနေကြပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံကနဲ့ဒေသတွေသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ရဲလုပ်ငန်းရှင်တချို့ထဲသွင်းခဲ့တာနဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်ကြားတင်းမာမှုတွေဖြစ်နေပါတယ်
။ဒီနေ့ရဲ့စီမံကိန်းကော်မရှင်ဆီမတက်တဲ့ပြီးတော့အာဒီအစိုးရအဖွဲ့ကနေပြီးတော့လည်းကျွန်တော်တို့ဟိုအတိမပေးတဲ့ဘောအတိမပေးဘူး။အစိုးရထွေးတဲ့ဟာလေဝန်ကြီးတွေက
တင်းနေပြီးမကြားခင်မှာတင်းဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒူဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်တည်ငြိမ်ဖွံ့ဖြိုးရေးအဖွဲ့ကကွင်းစင်ပြီးအချက်လက်တွေစတင်စုဆောင်နေပါပြီ။မန္တလေးမြို့မှာတော့ဒီဆန္ဒပြလှုပ်ရှားမှုအတွင်းသတင်းယူခဲ့တဲ့ BBC မြန်မာပိုင်းသတင်းတောက်တူကို3,000စီရင်ချက်ချလိုက်ပါတယ်။ဒီရန်ကုန်မြို့ကနှစ်တရာကျော်ရှိတဲ့ဂျူးဖျားအကြောင်းကိုတော့ဒီရန်ကုန်မြို့ပြအမွေနှစ်ဖြစ်တတ်မှတ်လိုက်တဲ့အကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီစီစဉ်နေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတင်နဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တတမန်ရင်းနှီးလန်းတဲ့ဆွေးနွေးဖြေရှားကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျိုကယ်ရီကပြောပါရယ်တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ရှစ်ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွင့်ဒီကနေ့မိန့်ခွန်းပြောကြတာမှာမစ္စတာကယ်ရီကအခုလိုတိုက်တွန်းခဲ့တာပါတောင်တရုတ်ပင်လယ်ပြင်မှာတရုတ်အပြင်ထိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရဲအရာအင်အားတိုးချဲ့တိစောက်နေကြတယ်နဲ့ပတ်သက်လို့ဒေသတွေစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးတော့မစ္စတာကယ်ရီကအဲ့ဒါလိုပြောခဲ့တာပါ။ရင်းနှီးတဲ့သဘာဝတက်ကွေတွေအများပြားရှိတယ်လို့ယူဆထားကြတဲ့တောင်တရုတ်ပင်လယ်ပြင်ဒေသကိုဖျက်ဆီးကုန်သွယ်သွားလာမှုတွေကလည်း $20 ဘီလီယံ9000ရှိပါတယ်ဒီဒေသကဝေဟင်မှာအမေရိကန်ထောက်လှမ်းရေးလေယာဉ်တွေပြန့်တန်းနေတဲ့အပေါ်တရုတ်အစိုးရကအမျက်ထွက်ပြီးတချို့နေရာတွေမှာလေကြောင်းကာကွယ်ရေးစုံတပ်မဖို့စစ်ဆေးထားတဲ့အကြောင်းလည်းအများသိပြောဆိုထားတာပါဒီလိုတပ်မတ်လိုက်ရင်တော့အဲ့ဒီလေကြောင်းစုံအတွင်းမှာပြန့်တန်းမဲ့လေယာဉ်တွေအနေနဲ့တရုတ်အစိုးရထံမှာခွင့်ပြုချက်ရယူရမှာပါဝီကြီးကယ်ရီကတော့ဒီလိုလှုပ်ဆောင်မှုဟာရန်လိုတဲ့အပြုအမူဖြစ်ပြီးပဋိညေမှုတွေဖြစ်အောင်လှုပ်ဆောင်ရကြတယ်လို့တနင်္ဂနွေနေ့ကမဂိုလီးယားနိုင်ငံမှာခရီးတစ်ထောင်နားချိန်မှာပြောဆိုခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့တစ်ဖက်အကြာကွဲပြားမှုတွေကိုလက်တွေ့ကျတဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေနဲ့ညှိနှိုင်းသွားဖို့အရေးကြီးတဲ့အကြောင်းဒီကနေ့တနင်္ဂနွေဆွေးနွေးပွဲအဖွဲ့မှာပြောဆိုခဲ့ပါရရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ဒေသအတွင်းအာဖဂန်တပ်ဖွဲ့နဲ့အတူခီးသွားနေစဉ်တိုက်ခိုက်ခံပြီးတဲ့နောက်အမေရိကန်ဝါယင်သတင်းတောက်တဦးနဲ့စကပြန်တို့တနင်္ဂနွေနေ့ကတည်ဆုံသွားပါတယ်တည်ဆုံခဲ့သူတွေဟာတပ်ပုံသတင်းတောက်ဒေးဗစ်ဂီလ်ကီဖြစ်ပြီးတော့စကပြန်ကတော့ဇဘီဟူလာတမ်မနာဖြစ်တယ်လို့အမေရိကန်ခြေစိုက် NPR ရေဒီယိုသတင်းဌာနကပြောပါတယ်အဲ့ဒီရင်နဲ့နဲ့လိုက်ပါသူတခြားသတင်းတောက်နှစ်ဦးကတော့ထိခိုက်ဒဏ်ရာရတာမရှိပါဘူးတိုက်ခိုက်ခံရမှုအတွင်းတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်လဲဆိုတာနဲ့တခြားတည်ဆုံသူတွေရှိသလားဆိုတာကိုတော့အခုချိန်ထိတကယ်ကိုယ်ကိုယ်မသိရသေးပါဘူးဒီတိုက်ခိုက်မှုကအာဖဂန်ပြည်သူတွေနဲ့မကြောက်မရွံ့ပဲတာဝန်ခြေပြောင်းထမ်းဆောင်နေတဲ့သတင်းတောက်တွေရင်ဆိုင်နေရတဲ့အနေနဲ့ပတ်သက်ပြီးအကြီးအကျယ်လာတဲ့သတိပေးမှုတရဖြစ်တယ်လို့ဘေကျင်းကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါရယ်အသက်50အရွယ်ဂဲလ်ကီဟာဆူရဓာတ်ပုံနဲ့ဗီဒီယိုအက်ဒီတာတဦးဖြစ်ပြီးအမေရိကန်ပြည်ထောင်စုကကမ္ဘာ့ကုန်သွယ်ရေးအဆောက်အဦနှစ်ခုတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာလုံခြုံရေးအဆောက်အအုံမပါဘဲအာဖဂန်နစ္စတန်ကိုတွားရောက်တဲ့ပထမဆုံးသတင်းတော့လည်းဖြစ်ပါတယ်ဒါအပြင် 2008-2009 ခုနှစ်မှာဖြစ်ပွားခဲ့တဲ့ဂါဇာစစ်ပွဲလို့လည်းသိကြတဲ့ဂါဇာကမ်းမြောင်ကအစ္စရေးနဲ့ဟာမတ်စ်တို့ရဲ့တိုက်ပွဲတွေကိုဂီလ်ကီဟာတွားရောက်သတင်းယူခဲ့တယ်လို့2010ခုနှစ်ကဟေတီနိုင်ငံမှာငလင်လွတ်ခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုလည်းတွားရောက်သတင်းယူခဲ့ပါသေးတယ်နိုင်ငံတကာကအလေးထားမှုလျော့နေလာတဲ့အချိန်မှာသတင်းတော့တွေဒေသခံတွေနိုင်ငံသားတွေအတွက်တော့အာဖဂန်နစ္စတန်နိုင်ငံဟာအနေအရှိတဲ့ဒေသဖြစ်ဆက်ရှိနေစေဖြစ်ပြီးဂီလ်ကီတည်ဆုံမှုအတွက်ဝန်ထမ်းကြောင်းအမေရိကန်ခြေဆိုင်သတင်းတော်များကာကွယ်ရေးကော်မတီကကြေညာချက်ထုတ်ပြန်ထားပါရခင်ဗျာ
အမေရိကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်မှုတွေမှာပြည်내လိုက်အချို့ရွေးကောက်ပွဲတွေကတော့ဒီသတင်းပတ်အတွင်းပြီးဆုံးတော့မှာပါတိုင်းပြည်ရဲ့လူဦးရေအများဆုံးကယ်လီဖိုးနီးယားပြည်내အပါအဝင်ပြည်내တချို့မှာအင်္ဂါနေ့ကျင်းပမယ့်ပါတီတွင်သမ္မတလောင်းပနမရွေးကောက်ပွဲတွေဟာဒီမိုကရက်တစ်ပါတီရဲ့ဟယ်လရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့နှစ်ဦးတည်းကဘယ်သူသမ္မတလောင်းဖြစ်လာမလဲဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမယ့်ပွဲတွေပဲဖြစ်ပါတယ် ။တနင်္ဂနွေနေ့ကအမေရိကန်ပေါ်တိုရီကိုကျွန်းမှလုပ်တဲ့ဒီဒီမိုကရက်တစ်ပါတီအတွင်းအမေရိကန်သမ္မတလောင်းအကျိုးရွေးပွဲတွေမှာတော့ Mrs. Clinton ကမစ္စတာဆန်ဒါစ်ကိုအနိုင်ရခဲ့ပြီးပါတီတွင်းသမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ပြည့်မီဖို့အနေငယ်သာလိုပါတော့တယ်။ Clinton နဲ့ Sanders တို့နှစ်ဦးစလုံးအတွက်အနိုင်ရဖို့အရေးကြီးနေတဲ့ California ပြည်နယ်မှာသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြိုင်ရနိုင်တဲ့အခြေအနေကိုတော့လူလူစစ်တမ်းတွေကလည်းဖော်ပြနေပါတယ်။အခုလိုတစ်ဖက်အကျိတ်နဲ့ရှင်ပြိုင်နေတဲ့အချိန်တည်းမှာပဲသူတို့ရဲ့ထိုးနှက်မှုအများစုကတော့ Republican Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump အပေါ်မှာရှိနေပါတယ်။ Trump ရဲ့တွေးခေါ်ပုံတွေဟာကွဲပြားယုံသက်သက်မဟုတ်ပဲအန္တရာယ်ရှိတဲ့ရှေ့နောက်မညီမှုတွေဖြစ်တယ်လို့ဆိုပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပဲနိုင်ငံခြားရေးမူဝါဒဆိုင်ရာမေးခွန်းမှာ Mrs. Clinton ကဝေဖန်ခဲ့တာပါ။ Trump ဟာသမ္မတတာဝန်ယူဖို့အတွက်လိုအပ်တဲ့အရေးအချင်းတွေမပြည့်မီသေးဘူးလို့လည်း Mrs. Clinton ကပြပြထထဝေဖန်ခဲ့ပါတယ်ရှင်။
တရီလင်္ကာနိုင်ငံကဆစ်လက်နဲ့ဒိုလန်ယုံတို့ခုမီးပလောင်ပောက်ကွဲခဲ့တာကြောင့်စစ်သားတို့သေဆုံးပြီးထောင်ထဲချီတဲ့သူတွေကိုသူတို့နေအိမ်တွေကနေရှေ့ပြောင်းပေးခဲ့ရပါတယ်။လက်နဲ့ဒိုလန်ယုံကနေ5ကီလိုမီတာအတွင်းနေထိုင်သူတွေကိုတနင်္ဂနွေနေ့ကရှေ့ပြောင်းပေးခဲ့ရတာလို့တာဝန်ရှိသူတွေကပြောပါတယ်။မြို့တော်ကိုလံဘိုရဲ့အရှေ့ဘက်33ကီလိုမီတာအကွာအဝေးမှာရှိတဲ့ဆလာဝါဆစ်လက်နဲ့ဒိုလန်ဆက်ယုံမှာမီးလောင်ပြီးနောက်ပောက်ကွဲမှုတွေဖြစ်ခဲ့တာပါ။လက်နဲ့ဒိုလန်ယုံတို့ခုမှစတင်မီးလောင်ပြီးဘေးနားကလက်နဲ့ဒိုလန်ယုံကြီးတို့ခုကိုမီးကူးဆက်ခဲ့တာလို့အာနာဘိုင်နီကပြောပါရယ်။ဒီကနေ့မှာတော့အဲ့ဒီအရမနေထိုင်သူတချို့ကိုအိမ်ပြန်ခွင့်ပြုပေမဲ့အကြောင်းနဲ့အစိုးရယုံတွေကိုဆက်ပိတ်ထားဖို့အာနာဘိုင်နီကညွှန်ကြားထားပါရယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုထိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ပြည်ထောင်ငယ်ပါရီမြို့မှာတော့တနင်္ဂနွေနေ့ကစပြီးစိမ့်မြည်ရေကြီးမှုစတင်ပြန်ကျလာတဲ့သွားပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနှစ်ပေါင်း30အတွင်းမှာအဆိုအားဆုံးရေကြီးမှုတန်ခံခဲ့ရတဲ့မြို့အတွင်းကပြလိုက်တာဝန်ရှိသူတွေဈေးတွေတွေနဲ့ပို့ဆောင်ဆက်သွယ်ရေးတာဝန်ရှိသူတွေနောက်ပြည်သူတွေအတွက်စိတ်သက်သာရာရစေခဲ့ပါတယ်။ပါရီမြို့တော်ဝန်ကျင်မှာရှိတဲ့မြို့နယ်တွေနဲ့ကျေးရွာတွေကလူမှုတွေအနေနဲ့ရေကြီးမှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့သူတို့ရဲ့ပိုင်ဆိုင်မှုဥစ္စာပစ္စည်းတွေကိုပြန်လည်တူးဖော်နေကြပြီဖြစ်သလိုဆုံးရှုံးမှုပမာဏကိုတွက်ချက်တာတွေလည်းစတင်လှုပ်ဆောင်လာနေကြတာနဲ့အမျှ Normandy ဒေသမြောက်ဖက်မြို့နယ်တွေမှာထုတ်ပြန်ထားတဲ့လူမှုသတိပေးချက်တွေလည်းတနင်္ဂနွေနေ့နောက်ပိုင်းကစပြီးတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဆင့်ပြန်လည်လျှော့ပေးခဲ့ပါတယ်။ဒါမှမဟုတ်လည်းလူပါပြတိုင်းနဲ့မြို့တော်အတွင်းကတချို့အထူးကြတဲ့လမ်းမတွေကိုတော့ပိတ်ထားရဆဲပါသတင်းတစ်ပတ်ကြာရေကြီးမှုကြောင့်မလို့ဥရောပကဒေသနိုင်ငံအတော်များများမှာရေလွှမ်းမိုးခဲ့ပြီးတော့မြို့ရင်းပျက်စီးဆုံးရှုံးမှုအတော်များများလည်းဖြစ်ခဲ့တာပါ။ဂျာမနီ၊ပြင်သစ်၊ရိုမေးနီးယားနဲ့ဘယ်လ်ဂျီယံနိုင်ငံကမြို့တွေမှာလူ18ဦးထက်မနည်းသေဆုံးခဲ့ရတာပါ။ပြင်သစ်သမ္မတဖရန်စွာအိုလွန်ကတော့ပြည်လဲကယ်ဆယ်ရေးလုပ်ငန်းတွေရေးဆွဲဖို့အတွက်သူ့ရဲ့အစိုးရကက်ဘိနက်အဖွဲ့ကတနင်္လာနေ့မှာတွေ့ဆုံမယ်လို့ပြောထားပါတယ်။ဒါအပြင်ဒီတောက်ကြနေကြရေမြို့တော်မှာကံပိုးစတင်ဖို့ရှိနေတဲ့ဥရောပဖလားပွဲစဉ်သတ်မှတ်ထားတဲ့အချိန်အတိုင်းကစားနိုင်မှာဖြစ်တယ်လို့လည်းဒီပြည်တွင်းရေဒီယိုဌာနတစ်ခုဖြစ်တဲ့ Inter Radio မှာသမရအိုလွန်ကပြောကြားခဲ့ပါတယ်ရှင်
။တနင်္ဂနွေနေ့ညကဘယ်လ်ဂျီယံအရှေ့ပိုင်းမှာအချိန်နဲ့မောင်းနေနေတဲ့ကုန်တင်ရထားနောက်တွဲကိုလူစည်းရထားကတိုက်မိတာကြောင့်လူ3ဦးသေဆုံးသွားပါတယ်။ Liège Data အတွင်း News မြင်နာက Hamel Suvi မြို့မှာဒီရထားတိုက်မှုဖြစ်ပွားတာမှာလူ40ကျော်ဒဏ်ရာရတယ်လို့ဘယ်လ်ဂျီယံသတင်းမီဒီယာတွေမှာဖော်ပြပါရယ်ရထားလမ်းကြောင်းတစ်ခုထဲမှာမီးရထားနှစီသွားနေတာဖြစ်တယ်လို့ဘယ်လ်ဂျီယံမီးရထားလမ်းကြောင်းကွန်ရက်တွေကိုထိန်းချုပ်တဲ့ Infrabel ကုမ္ပဏီရဲ့ပြောခွင့်ရ Frederick Segri ကပြောပါရယ်ရထားနှစီတိုက်ချိန်မှာခရီးသည်ရင်ရထားဟာတနာရီကိုမိုင်း60နှုန်းနဲ့သွားနေတာဖြစ်ပြီးလူစည်းတွဲ6တွဲတဲ့က2တွဲလမ်းချော်တိတ်မောက်သွားတယ်လို့ဒေတာသတင်းတွေမှာဖော်ပြပါရယ်ခီးတွေတွေကိုတော့အပျက်စီးတွေအောက်ကနာယီပိုင်းအတွင်းမှာပဲကယ်ဆယ်နိုင်ခဲ့ပြီးနီးစပ်ရာဖျားကြောင်းနဲ့အာဂဇာစင်တာထဲမှာခိတနေရာချထားပေးခဲ့ပါရယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့ပထမဆုံးအချိန်လကိုမြင်ရတဲ့အချိန်ဟာမွတ်စလင်တွေအတွက်ဘာသာရေးအရမြင့်မြတ်တဲ့ရမဒန်ဥပုသ်လစတင်ချိန်ဖြစ်ပါရယ်ဒီဥပုသ်လအတွင်းမှာအစ္စလာမ်ဘာသာကိုးကွယ်သူတွေဟာနေ့ခင်းဘက်မှာရေမတော့အစာမစားပဲဥပုသ်သီလစောင့်တည်ကြသလိုကုရန်ကျမ်းစာကိုလေ့လာတာဖျားရှင်ကိုးတာတွေကိုလည်းအချိန်ပေးလုပ်ကြတာပါမကောင်းမှုတွေကိုရှောင်ရှားပြီးဆလိတ်တောက်တာနဲ့ကာမဆက်ဆန္ဒလိုမျိုးဖျော်ဖြေမှုတွေကိုလည်းရှောင်ရှားကြရပါတယ်။ကမ္ဘာတဝန်းမွတ်စလင်တွေအကြားရေမြေဒေသနဲ့ယဉ်ကျေးမှုတွေပေါ်မှာမူတည်ပြီးဥပုသ်ဆောက်တည်ရတဲ့ပုံစံလေးကွဲတက်ပါတယ်။ဝရုံးစုဒေသတွေမှာနေထိုင်ကြသူတွေအတွက်နေထိုင်ရှိလျားတဲ့နေရာဒီကာလအတွင်းအချိန်အကြာကြီးအစာမစားပဲနေဖို့ကမလွယ်ကူလာပါဘူး။ဒါကြောင့်တချို့ဒေသတွေမှာမွတ်စလင်တွေအနေနဲ့အစာရေစာရှောင်ကျဉ်ပြီးဥပုသ်သီလစောင့်တဲ့အချိန်ကိုသူတို့ဒေသကနေဝင်နေထွက်ချိန်ထက်မကာမနေဝင်နေထွက်တဲ့အချိန်ကိုကြည့်ပြီးတော့ဥပုသ်ဆောက်တည်ခွင့်ပြုတဲ့အကြောင်းအစ္စလမ်ဘာသာရေးခေါင်းဆောင်တချို့ကပြီးခဲ့တဲ့နှစ်တည်းအတွင်းမှာခွင့်ပြုချက်ထုတ်ပြန်ပေးခဲ့ပါဗျာ ရောမတဲ့ဥပုလာစတင်ချိန်မှာပဲအမေရိကန်သမ္မတဘရက်ခ်အိုဘားမားကလည်းကမ္ဘာတစ်ဝန်းကမွတ်စလင်တွေအတွက်စုမကောင်းတောင်းတဲ့အကြောင်းကြေညာချက်ကိုအင်ပီရိုကထုတ်ပြန်ပါတယ်။အခုလိုအချိန်အခါမျိုးမှာကမ္ဘာတစ်ဝန်းပြည်ပကတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်းတဲ့ကြီးရှိနေတဲ့ဆိုတော့ကိုမီလီယံမနေချဖို့လဲသမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုတိုက်တွန်းထားပါတယ်ရှင်။
American heavyweight လက်ဝဲချန်ပီယံဟာမိုဟာမက်အလီရဲ့ရုပ်အလောင်းမနေ့ကတနင်္ဂနွေနေ့မှာသူ့ရဲ့ဇာတိမွေးရမည်ဖြစ်တဲ့ Kentucky ပြည်နယ် Louisville မြို့ကိုပြန်လည်ရောက်ရှိလာပါတယ်။ခြေတွေလက်တွေတုံတဲ့အုံနောက်နဲ့အာယုံရောဆိုင်ရာ Parkinson ရောဂါနဲ့အသက်84နှစ်အရွယ် Mr. Alia တောက်ကြနေနှောင်းမိုက်မှာကွယ်လွန်ခဲ့တာပါ။မိုဟာမက်အလီကွယ်လွန်တဲ့ Arizona ပြည်နယ်ကနေဆင်းလုံကားလေယာဉ်နဲ့တယ်လာပြီးရဲ့နောက်လေယာဉ်ကွင်းကနေသူ့ရုပ်အလောင်းထားရှိမဲ့နေရာကိုရင်တန်းနဲ့တည်ဆောင်လာခဲ့ပါတယ်။မွေးရဲ့ဇာတိမျိုးကိုပြန်လည်ရောက်ရှိလာပြီးသူ့ကိုယ်သူအကြီးအကျယ်ဆုံး The Greatest လို့ခေါ်တဲ့မိုဟာမက်အလီကိုဂါရဝပြုဖို့ဘာသာပေါင်းစုံကလူတွေဟာ Louisville မြို့ကအစ္စလာမ်စင်တာကိုတွားရောက်စုယုံခဲ့ကြပါတယ်။တောက်ကြနေအားကစားရုံမှာကျင်းပမဲ့လူလူတက်ရောက်တဲ့ဇာပနာခန္ဓာပြင်းတော့မိုဟာမက်အလီရဲ့ရုပ်လောင်းကိုလိုဝေဗေးမြို့မှာဂုံပြူတဲ့အနေနဲ့စီတန်းလဲလဲမှာပါမိုဟာမက်အလီဇာပနာခန္ဓာမှာဒီချီချူးဂုံပြူတဲ့မိန်ကွန်းပြောကြမဲ့အထင်ကရပုံကိုယ်တွေထဲမှာအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လည်းပါဝင်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်မွန်ပြည်နယ်ဝန်ကြီးချုပ်ကတင်သွင်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်စီးရင်တဲ့စီးပွားရေးလုပ်ငန်းရှင်တို့ပါဝင်နေမှုအပေါ်ပြည်နယ်လွှတ်တော်နဲ့အစိုးရဝန်ကြီးချုပ်ကြားတင်းမာမှုတွေဖြစ်နေပါတယ်ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ဖို့နိုင်ငံတော်သမ္မတကတိုက်ရိုက်အမိန့်ပေးလှုပ်ခိုင်းတဲ့ကိစ္စဖြစ်လို့လွှတ်တော်နဲ့မဆိုင်ဘူးလို့ဝန်ကြီးချုပ်ကပြောနေသလိုပြည်နယ်လွှတ်တော်ဘက်ကလည်းအစိုးရကိုအပြန်အလှန်ထိန်းချုပ်ရမယ်လို့ဖြေရှင်းနေပါတယ် VOA သတင်းတော့နိုင်ကွင်းအင်ကတင်ပြထားပါတယ
်ဟုတ်ကဲ့ပါလွှတ်တော်ကိုအတိပေးအကြောင်းကြားခြင်းမရှိပဲမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကနေပြည်နယ်စီမံကိန်းကော်မရှင်စီရင်ထုတ်ပြန်တဲ့အပေါ်ကြေလည်မှုမရှိလို့လွှတ်တော်သူစည်းဝေးကလည်းအရေးတကြီးဆိုတင်သွင်းရတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ
်ဒီနယ်ရဲ့စီမံကိန်းကော်မရှင်စီမံတက်ပြီးတော့အာဒီအစိုးရအဖွဲ့အနေနဲ့လည်းကျွန်တော်တို့တို့ကအတိမပေးတဲ့တဘောအတိမပေးဘူးအစိုးရဖွဲ့တဲ့ကလေဝန်ကြီးတွေကအစိုးရဝန်ကြီးတွေကသူဒီအတိမပေးတာလေရှိတယ်စီမံကိန်းကော်မရှင်စီရင်လို့ဒီတော့နဲ့ဒီလက်မှတ်ထိုးတယ်ပေါ့လက်မှတ်ထိုးရဲ့ဖွဲ့လိုက်ဖွဲ့ပြီးတော့မှမော်လင်းရင်ပေါ်ကရှိတဲ့မြို့ကြီးမြို့သားတွေရောဟောတော့တော်လို့တို့သူစလီရဲ့တန်ခါပေါ်ပြောရလို့တစ်ခါနဲ့ပြောတာလို့ရှိတယ်ပေါ့မှာစီနာရဲရောက်ပြီးတော့မှဒီစင်းကြီးဒီလူကြီးကမတက်သွားဘူးဆိုတော့ဒီဒီနှစ်ယောက်ပါနေပေါ့အဲ့မှာနော်စင်းဘူးပိုင်ရှင်နဲ့ကျော်ကြီးလေးဆိုတော့အဲ့ဒီအဲ့နှစ်ယောက်ကြားတဲ့တော့ကြမ်းမပြောသေးရနေလို့တုံကလေးကလက်မခံဘူးအဲ့လက်မခံဘူးဆိုတော့လေဒီအဲ့ဒီအင်းကြီးကြားပြီးတော့မှဒီကနေပြန်မှဒီလူကြီးဖြတ်နေစိုးစိုးနေရုပ်သိမ်းလို့သူသူ့ဘဝနဲ့ဒီလည်းနောက်စရင်နောက်အဖားထူခါလိုက်တယ်ပေါ့သူရနေလို့တုံနဲ့ကျွန်တော်တို့ဒီကျန်တဲ့လမ်းကိစ္စမှာဒီတော့ဒီဘက်ကနေပြီးတော့မှဒါကိုအားမေးချက်ရှိတယ်။အဲ့တော့ကျွန်တော်ဟိတိုကနေပြီးတော့ထောက်ပြပြီးတော့ရေးကြီးစီစီပြီးတော့ဒါကိုကျွန်တော်တင်တယ
်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေမေလ25ရက်စွဲနဲ့ဖွဲ့စည်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်ထဲမှာအဖွဲ့ဝင်15ဦးပါဝင်ပြီးလက်ရှိလှုပ်တော်မှာစီစစ်နေတဲ့ကန္နာလန်တိုးချက်စစ်ချကိုတာဝန်ယူဖတ်လုပ်ခဲ့သူငွေမိုးကော်မတီပိုင်ရှင်ဦးမိုးကျော်နဲ့ကြိုက်သူရူဖျားနဲ့သက်ဆိုင်တဲ့လုပ်ငန်းပေါင်းများစွာလုပ်ကိုင်နေသူယူယူလေးကော်မတီလီမိတက်ပိုင်ရှင်ဦးနေထက်သိန်းနိုင်သူလည်းပါဝင်နေပါတယ်။ဒီနယ်စီမံကိန်းကော်မရှင်ကိုပြီးခဲ့တဲ့အစိုးရလက်ထက်ကတည်းကဖွဲ့စည်းခဲ့တာဖြစ်ပြီးအဲ့ဒီကတည်းကအဲ့ဒီစီးပွားရေးသမားနှူးလည်းပါဝင်နေပါဗျ။ဒီအပေါ်မှာဒေသခံတွေကရောတုတ်တော်ကိုယ်စားလှယ်တွေကပါကျေနပ်မှုမရှိခဲ့ပါဘူး။အခုပြည်နယ်အစိုးရတက်လက်ထက်စီမံကိန်းကော်မရှင်ပြန်ဖွဲ့တော့လဲဒီစီးပွားရေးလုပ်ငန်းရှင်တို့ပြန်ပါလာတာမို့ဒါကူလှုပ်တော်ကပိုလင်းမြင်တာမှုမရှိဘူးဆိုပြီးအဲ့ဒီအပေါ်မှာရေးကြီးစိုးတင်သွင်းခဲ့တယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါဗျ။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ရမှာလွှတ်တော်နဲ့သက်ဆိုင်မှုမရှိပဲနိုင်ငံတော်သမ္မတကနေတရားအမိန့်ပေးခိုင်းတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
်။သမ္မတကနေကျွန်တော်ပြည်တယ်ကျွန်တော်အုပ်ချုပ်ရေးအပေါ်ဟောက်ဆင်ခဲ့လမ်းညွှန်ချက်သူတို့ဘာမှမပါဘူးသူတို့မှလောက်ပိုင်မရှိတာစီမံကိန်းကြီးကြိုင်ဒီမှာတခါတည်းဘောင်စီကားနေအကုန်တတ်မှတ်ပြီလားဖွဲ့စည်းပုံနဲ့တတ်မှတ်ထားတယ်တာဝန်နဲ့လောက်ပိုင်မနေအကုန်ကျွန်တော်တို့ဒီမှာဒါဟောစီမံကိန်းအကောင့်နဲ့ပေါ်လာအပေါ်လမ်းညွှန်မှုတောင်းခံနေပြန်ကြလာရင်ပြည်နယ်လွှတ်တော်သူတင်ပြခြင်းဆိုတာပါပြီလားအဲ့တော့မှသူစမ်းဒီဟာကမှပေးရမယ့်ဟာမှာသူတို့လုံးဝတိုင်းပြည်သားတွေပြည်နယ်စီမံကိန်းကော်မရှင်ဖွဲ့ဝင်များအားလုံးအောက်မှာပေါ်မှာနိုင်ငံတော်စီစဉ
်ပြီးခဲ့တဲ့ဇွန်လ3ရက်နေ့တုန်းကမွန်ပြည်နယ်စီမံကိန်းကော်မရှင်ဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်လွှတ်တော်တို့အငင်းမွားခဲ့ပြီးဝန်ကြီးချုပ်ကလည်းလွှတ်တော်အုပ်သားနှုတ်ကိုခေါ်ယူသတိပေးခဲ့တဲ့ဆိုပြီးသတင်းတွေပေါ်ထွက်နေပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့ခေါ်ယူသတိပေးတာမျိုးမဟုတ်ပဲဖြစ်စဉ်ကိုရှင်းပြခဲ့တယ်လို့ဆိုပါတယ် လွှတ်တော်အနေနဲ့အခုလိုအရေးကြီးအဆိုတင်သွင်းခဲ့တာဟာလေလွှတ်တော်နဲ့အစိုးရကြားအပြန်အလှန်ထိန်းချုပ်နိုင်ဖို့ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်မဲအောင်မွန်ကပြောပါတယ်ခင်ဗျာ
VOA သတင်းနောက်နိုင်ကိုင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မွန်ပြည်နယ်အခြေအနေကနေရခိုင်ပြည်နယ်ဘက်ကိုကြည့်အောင်ပါဒေါံဆန်းစကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုအကောင်အထည်ဖော်ရေးဗဟိုကော်မတီကရခိုင်ပြည်နယ်တွင်ကွင်းစင်ပြီးအချက်လက်တွေစတင်ကောက်ယူနေပါတယ်ရခိုင်ပြည်နယ်တွင်မြို့နယ်တချို့မှာတော့မနေ့ပြန်ကစားလို့နိုင်ငံသားစီစီရေးလုပ်ငန်းတွေကိုအစမ်းသဘောစတင်ကောက်ယူဖို့အတွက်လုံခြုံရေးတိုးမြှင့်ထားပါတယ်မတ်သိန်ကြီးထက်ကစူးစီးတင်ပြထားပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးပြည်내ဝင်ကြီးချုပ်ပြည်ထောင်စုဝင်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်내တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲဖော်ရေးဗဟိုကော်မတီကရခိုင်ပြည်내တွင်လုပ်ငန်းစဉ်တွေစတင်နေပြီဖြစ်ပါတယ်။ကော်မတီရဲ့ဒုတိယဥက္ကဋ္ဌနဲဆက်ရေးရာဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးစီးတဲ့အဖွဲ့ကဒေသခံတွေရဲ့လိုလားချက်တွေကိုသိရှိနိုင်ဖို့မြို့နယ်တချို့ကိုကွင်းစင်သွားရောက်ခဲ့တယ်လို့ရခိုင်ဆိုရရဲ့အတွင်ရေးမှူးဦးတင်မောင်ဆွေကပြောပါတယ်။
ဒီငယ်အေဂျင်ရင်းနဲ့တိုးတက်ဖွံ့ဖြိုးရေးကော်မတီကော်မတီကဒုတိယဥက္ကဋ္ဌနေဆက်ရေးရဝန်ကြီးပေါ့နော်ဒုတိယဗိုလ်ချုပ်ကြီးရေးအောင်ဦးစီးတဲ့အဖွဲ့နော်ရေးအောင်နဲ့ပြည်တော်စုဝန်ကြီး၆ယောက်ပါတဲ့အဖွဲ့ရောက်လာပြီရောက်လာပြီးတော့အဲစစ်တွေမင်းပြားစစ်တွေမြေပုံနောက်နောက်ကကြောက်ဖြူတန်တွဲအဲအဲ့နေရာဒီမှာသွားပြီးတော့ဒီလူလူနဲ့ခိတွေ့တယ်ခိတွေ့ပြီးတော့လူလူရဲ့အတောင်နားထောင်တာကနဦးလုပ်ငန်းတွေတော့အများကြီးပေါ့ဝင်ကြီးဌာနလည်းဝင်ကြီးဌာနလည်းဆိုအများကြီးပဲစပြီးလုပ်နေကြပြီပေါ့တော်တော်စီကသူကဒီဥစ္စာလူတူရဲ့နှီးစီကိုနားထောင်ပြီးတော့ဒီနေ့မှာနေပြီးတော့မှစီဝေးရှိလို့သိရတယ်အဲ့ဒါပြီးလို့ရှိရင်တော့သူလုပ်ပါလိမ့်မယ်သူ
ရခိုင်ပြည်နယ်တွင်ဘာသာရေးလူမျိုးရေးနှွယ်တဲ့အဓိကယုံတွေကြောင့်ပြည်နယ်တွင်နေထိုင်ကြသူတွေကြားယုံကြည်မှုပြန်ပြီးမတီးဆောက်နိုင်ဖြစ်နေသေးတယ်လို့အိုးအိမ်ဆွန့်ခွာဒုက္ခသည်တွေကိုလည်းစောင့်ရှောက်ထားရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ကာလချာရှည်မဖြစ်ရှင်းနိုင်သေးတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေစတင်နိုင်ဖို့အတွက်ကနဦးလုပ်ငန်းစဉ်အဖြစ်နဲ့မနေ့ပြန်မှဆက်လို့ပုံနှကျွန်းမြေပုံနဲ့ကြောက်ဖြူမြို့နယ်တို့မှာနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေစတင်ဖို့အတွက်လဲလုံခြုံရေးတိုးမြှင့်ထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်ရဲတရင်ဆိုတော့ဒါခုနလိုပေါ့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မလိုလားပဲနဲ့ဟိုပြဿနာတွေမဖြစ်ဖို့အတွက်လုံခြုံရေးအတွက်ပါထပ်ပြီးတော့ရဲတပ်ရင်းနဲ့ထပ်ပြီးအင်အားဖြည့်ပြီးချထားတာပါဒါကတော့ pilot ပေါ့ pilot program လေးစတာပါဒီဆိုဒီနေရာမှာစကြည့်မယ်ဒီနေရာမှာစပြီးတော့မှအဲအန်နဂျာအစရစ်တီးကြည့်ပြီးတော့ကျွန်တော်ဆက်လုပ်အောင်ပါပေါ့
နှစ်ပေါင်းများစွာနိုင်ငံသားစီစီရေးမဖြည့်ရှင်းနိုင်ဖြစ်နေသေးတဲ့မောင်တော်နဲ့ဘူးတီတောင်မြို့နယ်တွေမှာတော့နိုင်ငံသားစီစီရေးလုပ်ငန်းတွေမစတင်နိုင်သေးပါဘူးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကောင့်ထဲပေါ်ဖို့အတွက်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်ရေးဗဟိုကော်မတီကတော့မေလကုံဘိုင်းနှုံးကသမရဦးထင်ကျော်လက်မှတ်ရေးထိုးဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးနေဆက်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ယူပါတယ်။ပြည်ထရေးကာကွယ်ရေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတွေအပါအဝင်ပြည်ထောင်စုဝန်ကြီး20ရို့အဖွဲ့ဝင်အဖြစ်ပါဝင်ဖွဲ့စည်းထားတာလည်းဖြစ်ပါလိမ့်ရှင်
။မသိငီထက်ရဲ့တင်ပြချက်ဖြစ်ပါတယ်။ရန်ကုန်မြို့ကရှီဟောင်းကျူးဖျားကျောင်းကိုမြို့ပြအမွေနှစ်အဖြစ်သတ်မှတ်လိုက်တဲ့သတင်းပေးပို့ချက်မတိုင်ခင်အခုတော့သတင်းနောက်တူပြည်တံပေးခံရတဲ့အကြောင်းကိုတင်ပြပါမယ်။မန္တလေးမြို့မှာပြီးခဲ့တဲ့နှစ်တည်းဆန္ဒပြလှုပ်ရှားမှုအတွင်းသတင်းယူခဲ့တဲ့ BBC မြန်မာပိုင်းသတင်းနောက်တူကိုအခုနောက်ဆုံးတရားရုံးကထောင်ဒဏ်3လစီရင်ချက်ချလိုက်ပါတယ်။မန္တလေးမြို့ကကျောင်းသားတပိတ်အတွင်းရဲနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်နေချိန်မှာရှိနေခဲ့တဲ့သတင်းနောက်ကိုနေမျိုးလင်းကိုဝတ္တရားနှောက်ယှက်မှုနဲ့အပြစ်ပေးခဲ့တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနောက်ကိုထက်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ
်။ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်အပေါ်မှာပြီးခဲ့တဲ့နှစ်မတ်လ28ရက်နေ့ကကျောင်းသားကျောင်းသူတွေကမန္တလေးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုမှာရဲတပ်ဖွဲ့ဝင်တအူးကကျောင်းသားနှစ်ဦးစီလာတဲ့ဆိုင်ကယ်တစီးကိုဆွဲလဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကြားယုံရင်ဆန့်ခတ်ဖြစ်ပွားခဲ့ပါတယ်။အခုလိုယုံရင်ဆန့်ခတ်ဖြစ်ပွားမှုမှာ BBC မြန်မာပိုင်းသတင်းတောက်ကိုနေမျိုးလင်းကရဲတပ်ဖွဲ့ဝင်တအူးကိုကိုထိလက်ရောက်ကျူးလွန်ခဲ့တယ်ဆိုပြီးဝေတရားနှောက်ယှက်မှုပုံမှန်332နဲ့တရားစွဲဆိုခဲ့တာပါ။ချမ်းမြေ့တာစီတရားရုံးမှာတရားရုံးချိန်30ကျင်းနဲ့ယုံချိန်တစ်နှစ်ကျော်စစ်ဆေးပြီးတဲ့နောက်မှာတော့ဒီကနေ့မှာသတင်းတောက်ကိုနေမျိုးလင်းကိုအလုံးနဲ့ထောင်ဒဏ်3လချမှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကိုနေမျိုးလင်းကတော့တရားစီရင်ရေးမန်တန်အပေါ်အခုလိုဝေဖန်လိုက်ပါတယ
်။ဒါပထမဆုံးတော့အပြစ်ကျူးလွန်တာပြည်သူရဲကိုယ်တိုင်အပြစ်ကျူးလွန်တာပါဗျာ။နော်။သူတို့ဒီရဲတာဝန်ထမ်းဆောင်တယ်လို့တော့ပြောတယ်။ ဒီသူဟိုရဲချင်းဝေးရသူတို့ဘယ်နေရာမှာမဆိုသူတို့တောင်းဝန်ထမ်းဆောင်ခွင့်ရှိတာတော့မှန်တယ်ဒါပေမဲ့ဒီចောင်းသားဆန္ဒပြတာကိုဥပဒေမဲ့ဥပဒေမဲ့ပေါ့နော်သူဒီဆိုင်ကယ်ကိုဆွဲလက်လိုက်တာအများလဲအမြင်ပါဒီဟာကိုကြတော့မျက်ကွယ်ပြုတ်ပြီးတော့ကျွန်တော်ကိုခုလိုဒီ3နှစ်နဲ့ဆွဲတာလုံးဝဆွဲပြီးတော့ခုလိုထောင်ထဲ3လချတာလုံးဝမတရားပါဘူးဗျာနော်တရားစီရင်ရေးအပေါ်မှာဖွဲ့စည်းတစ်ခုခုကနေပြီးတော့ဖိအားပေးနေတာရှိနေပါသေးတယ်တရားမျှတမှုမရှိသေးပါဘူး
ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးမှုကြောင့်လေးသွားခဲ့တဲ့ဆိုင်ကယ်ကိုကူညီထောက်မွတ်ပေးနေတဲ့ရဲအရာရှိတအူကိုဆိုင်ကယ်တွန်းလှန်ခဲ့ရဆိုပြီးချင်းများခဲ့တာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ယုံကပြောပါတယ်ဒီဖြစ်စဉ်အပေါ်မှာဒုတချက်ဘမော်ဒဏ်ရာရခဲ့တာကြောင့်ချမ်းမြေတားဆီးရဲတပ်ဖွဲ့ယုံကတရားလွတ်လုပ်ပြီးအမှုဆွဲဆိုခဲ့တာပါကိုနေမျိုးလင်းရဲ့ရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့တရားလွတ်တော်ရှင်းနေဦးသိန်းတန်ဦးကတော့ဒီပြစ်ဒဏ်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တော့ပြင်းထန်တယ်လို့ယူဆတယ်ဗျအရင်တုန်းကဒီပြင်းပြင်းထန်ထန်ချခဲ့တာကျွန်တော်ဘာမှမဟောပါဘူးအခုကတော့ကျွန်တော်တို့က72ဖြစ်လာပြီလေဆိုရတဲ့နော်ကျွန်တော်တို့တိုင်းပြည်စ်ကိုသွားကြမယ်ကျွန်တော်မျှော်လင့်ချက်အစ်တွေရှိနေအချိန်မှာဒါကတော့နည်းနည်းပုံဝင်မကြစရာဖြစ်တာပေါ့ဗျာဟိုဒီဖြစ်တဲ့ဖြစ်ချက်ကဟိုပြည်မှုဆရာဝန်ပုံမှာ33နှစ်ဆိုတာဒီလူဝန်ထမ်းကိုလက်ရောက်တာပေါ့နော်ဟိုထိခိုက်စီတာဆိုတာမှန်ပါတယ်ဖြစ်စဉ်ညာဒါပေမဲ့ဖြစ်သွားတဲ့ဖြစ်စဉ်ကဟိုရန်ညူရန်စားနဲ့ဖြစ်ကြတာမဟုတ်ဘူးကျောင်းသားတွေရှိတတ်လာတဲ့အချိန်မှာရေးရတာဝန်ရတာတယ်သူတို့ကဗီဒီယိုသမားတွေကမီဒီယာကမှတ်တမ်းတိုက်ရတယ်အဲ့အချိန်မှာအကြေလေးပဲရုပ်သေးဖြစ်သွားတဲ့အချိန်မှာယုတ်တိရဲ့ဒေါသတွေဖြစ်သွားကြတာဗျ။ကိုနေမျိုးလေးနဲ့ထိုးခံရတယ်ဆိုတော့သူတက်ကြပတ်မဝါစီကဲမစီရန်ညွှန်းတာလည်းမရှိဘူး။ဖြစ်တာရဲနဲ့ဖြစ်တာဆိုရဲကပြီးသေးလျောက်ကိုဗျ။နော်။အဲ့တော့အဲ့ဒီသဘောတရားများပါလိသလားလို့ကျွန်တော်စဉ်းစားမိတယ်ဗျာ
။ကိုနေမျိုးလေးရဲ့ဒီပြစ်ဒဏ်အပေါ်ဇနီးဖြစ်သူမက်ဇာနီမန်ကတော့အယူခံဝင်သွားမယ်လို့ပြောပါရယ်။ပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းတောက်ကိုနေမျိုးလင်းကတော့မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေမရှိသေးဘူးလို့ထောက်ပြဝေဖန်ခဲ့ပါရယ်။အလုံးနဲ့ထောင်တန်း3လချမှတ်ခံထားရတဲ့ကိုနေမျိုးလင်းကိုတော့မန္တလေးမြို့ဥပိုလ်ထောင်ကိုပို့ဆောင်လိုက်ပြီဖြစ်ပါရယ်ခင်ဗျာ
ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ဒီညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်ပုဒ်ကိုပြောပြပါမယ်မြန်မာနိုင်ငံရန်ကုန်မြို့မှာနှစ်ပေါင်း100ကြော်ကြာအောင်ရှိခဲ့တဲ့ဂျူးဖျားချောင်းကိုရန်ကုန်မြို့ပြအမွေအနှစ်ဖြစ်နဲ့တတ်မှတ်လိုက်ပါတယ်ရန်ကုန်မြို့တွင်ရှေးဟောင်းပြည်သူကလက်ရနဲ့တမိုင်းဝင်နေရာတွေကိုထိမ့်သိမ်းနေတဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်ဇွန်လ5ရက်နေ့ကလုတ်တဲ့ဂျူးဖျားချောင်းကိုရန်ကုန်မြို့ပြအမွေနှစ်တတ်မှတ်မှုအခမ်းအနားကိုတက်ရောက်သတင်းယူခဲ့တဲ့ကိုသားညွန့်ဦးကတင်ပြပါမယ
်။နှစ်ပေါင်း100ကျော်ရှိပြီဖြစ်တဲ့ဒီရန်ကုန်မြို့လေကောင်မှာရှိတဲ့ဂျူးဖျားချောင်းမှာဒီရှီအောင်အမွေနှစ်ထင်းသိမ်းဆိုတဲ့တင်ဂီတာဆောင်နဲ့အပြရောင်ကပီးပြားတက်ဆင်ပွဲအခမ်းအနားဖြစ်ပါတယ်။ပြောရမယ်ဆိုရင်တော့ရန်ကုန် Heritage Trust အနေနဲ့ဒီရန်ကုန်တမျိုးလုံးမှာရှိတဲ့ရှီအောင်အမွေနှစ်ထင်းသိမ်းရေးအတွက်နေရာပေါင်း100မှာဒီကပီးပြားတက်ဆင်ပွဲအတွက်ရည်ရထားပြီးတော့ဒါဟာ73နေရာမြောက်သူတို့တက်ဆင်ထားနိုင်တာဖြစ်ပါတယ်။ဂျူးလူမျိုးတွေဟာမြန်မာနိုင်ငံတည်းက19ရာစုအစောပိုင်းလေးကရွှေ့ပြောင်းလာကြပြီးတော့အများစုကတော့အိန္ဒိယ၊အီရန်နဲ့အီရတ်ဒေသတွေဘက်ကနေပြီးတော့ခြေချခဲ့သူတွေဖြစ်ကြတယ်လို့သိရပါတယ်။ဂျူးလူမှုအတိုင်းဝိုင်းဟာကိုလိုနီခေတ်ရဲ့အစောပိုင်းရန်ကုန်စီးပွားရေးလောကမှာအထင်ကြီးရှိခဲ့ပြီးတဲ့နောက်ပိုင်းဒုတိယကမ္ဘာစစ်အတွင်းမှာမြန်မာနိုင်ငံကနေပြီးတော့အများစုဟာအစ္စရေး၊အမေရိကန်၊ UK နဲ့ဩစတြေးလျနိုင်ငံတွေကိုပြောင်းရွှေ့ခဲ့ကြတာပါ။1960ကာလစီးပွားရေးလုပ်ငန်းတွေပြည်သူပိုင်သိမ်းခံရတဲ့နောက်မှာလဲဂျူးအများစုဟာမြန်မာနိုင်ငံကနေပြီးတော့စွန့်ခွာထွက်သွားကြပါတယ်။ဒါကြောင့်မလို့ကြံရှိနေတဲ့ဂျူးလူမျိုးအ ਨੇ ချင်းကနေပြီးတော့ဒီဖျားเจ้าကိုဆောက်ရှောက်ခဲ့ကြတာပါဒီလိုမျိုးရှေးဟောင်းတမိုင်းဝင်တွေကဖြစ်တာမဟုတ်လို့မစ်မီယာယေရှုဝဂျူးဖျားเจ้าဟာနိုင်ငံခြားခီးသွားတွေအလာများခဲ့တဲ့နေရာဖြစ်တယ်လို့ဖျားเจ้าဂေါဘကလူကြီးဆမ်မီဆမ်မြူးစ်ကပြောပါတယ်
ဒီဖျားเจ้าကတော့1896ခုနှစ်ကစဆောက်ခဲ့တာပေါ့နော်ပြီးခဲ့တာပေါ့ဒီဖျားเจ้าမတိုင်ခင်မှာတော့ကျွန်တော်တို့တစ်သား building လိုမျိုးဖျားเจ้าလေးတစ်ခုရှိခဲ့တယ်အဲ့ဒါတော့1854ခုနှစ်မှာအဲ့မဲ့မီးလောင်ပြီးတော့ပျက်စီးသွားတဲ့ခါမှာဒီဖျားเจ้าကိုအစားထိုးခဲ့တာပေါ့နော်အခုအချိန်မှာတော့ကျွန်တော်ဂျူးလူမျိုးကတော်တော်နဲ့ပါသွားပါပြီအာအယောက်20လောက်ပဲရှိအရင်တုန်းကတော့ကျွန်တော်တို့2500ကျော်ရှိခဲ့ပူတယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဖျားဝဲတွေတိုင်းမှာလူကအပြည့်ပေါ့အခုခါမှာတော့တော်တော်ဖျားเจ้าကလူနေပါပဲရန်ကုန်မြို့မှာဆိုလို့ဒီတခုတည်းဒီတခုတည်းရှိတာပါဒီဖျားเจ้าကတော့
ဒီဂျူးဖျားเจ้าကိုရန်ကုန်မြို့ပြအမွေနှစ်နေရာတခုဖြစ်နေတတ်မှတ်လိုက်နိုင်တာမို့လို့ဖျားเจ้าရေရှိထင်းသိမ်းရေးအတွက်ပို့ပြီးတော့အခွင့်အလမ်းတွေရလာလိမ့်မယ်လို့ဆမ်မင်ဆမ်မြူကယုံကြည်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေဖြစ်လာခဲ့တဲ့နောက်ပိုင်းရန်ကုန်မြို့ပြအမွေနဲ့ထင်းသိမ်းရေးတွေကိုပါတဘာတည်းဆောင်ရလာတာဖြစ်ပါတယ်အရင်ကာလတလျှောက်လုံးမှာထင်းသိမ်းမှုအားနေတာကြောင့်ရောဖွံ့ဖြိုးမှုအားနေတာကြောင့်မှာတမန်ဝင်အဆောင်အတော်များများဆုံးရှုံးခဲ့ရတယ်လို့ရန်ကုန်မြို့ပြအမွေနဲ့ထင်းသိမ်းရေးအဖွဲ့ကပြောပါတယ်လက်ရှိအထိဆိုရင်တော့ရန်ကုန်မြို့ပြအမွေနှစ်အဖြစ်သတ်မှတ်တဲ့အပြာရောင်ကပီးပြားရေးထိုးနိုင်ခဲ့တာနေရာပေါင်း73ခုရှိခဲ့ပြီလို့ရန်ကုန်မြို့ပြအမွေနှစ်ထင်းသိမ်းအဖွဲ့ကဒေါက်တာတက်မြေဦးက VOE ကိုပြောပါတယ
် We started about 4 years ago to install blue plaques on buildings of architectural or historic importance in Yangon
ရန်ကုန်မှာပြည်သူကလည်းအရာရောတမန်းကြောင်းအရာပါအရေးပါတဲ့နေရာအဆောက်အဦတွေမှာ ခုလိုအပြာရောင်ကပီးပြထိုးတာကိုလွန်ခဲ့တဲ့၄နှစ်ခရဲကစခဲ့တာပါ။ကျွန်တော်တို့တည်ထားသမျှမြို့ပြအမွေနေဖြစ်တံပိုးရှိတဲ့ထင်ရှားတဲ့နေရာ100ကျော်ရှိပါတယ်။ဒါကိုကျွန်တော်တို့အတိအမှတ်ပြုချင်ပါတယ်။အပြာရောင်ကပီးပြထိုးတာဟာနိုင်ငံတကာမြို့ပြတွေမှာလည်းအလားတူသတ်မှတ်ဆောင်ရွက်မှုမျိုးတွေရှိပါတယ
်။ရန်ကုန်မြို့ပြအမွေနေဖြစ်တဲ့နေရာတွေသတ်မှတ်ဖို့လုပ်ငန်းကိုအစိုးရနဲ့ညှိနှိုင်းပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်တာတက်မြေဦးကပြောပါတယ်။တမတ်တဲ့နေရာမှာတော့ဒီရှီအောင်ပြည်သူကလက်ရမြောက်မှုနဲ့တမိုင်းဝင်ဖြစ်မှုဆိုတဲ့အချက်နှစ်ချက်ကိုစံထားပြီးတော့တတ်မှတ်ထားတယ်လို့ဒေါက်တာတက်မြေဦးကပြောပါရယ်ရန်ကုန်မြို့ပြအမွေနှစ်ဖြစ်နေတတ်မှတ်တဲ့အပြာရောင်ကပီးပြရီထူတတ်မှတ်ခဲ့တဲ့ပထမဆုံးနေရာကတော့ရန်ကုန်မြို့တော်ခန်းမှာဖြစ်ပါတယ်အဲ့ဒီကပီးပြမှာတက်ဆိုင်ရာနေရာတွေရဲ့ရှီအောင်ပြည်သူကလက်ရထူကြချက်ဒါမှမဟုတ်တမိုင်းဝင်ဖြစ်တည်မှုတွေကိုရေးသားဖော်ပြထားပါတယ်ဂျွန်လငိုင်းနေကလုပ်ခဲ့တဲ့ဂျူပြားချောင်းကိုမြို့ပြအမွေနှစ်ဖြစ်နေတတ်မှတ်တဲ့အပြာရောင်ကပီးပြထိုးပွဲကိုဒီရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစ္စရေးတန်ယုံတာမတ်ကြီးတို့တက်ရောက်ဖွင့်လှစ်ပေးခဲ့ကြပါတယ်။ဒီဂျူပီယာကျောင်းကတော့ဆမ်မြူအယ်မီသားစုကနှစ်ပေါင်း30ကျော်ထင်းထင်းဆောက်ရှောက်ခဲ့ကြတာပါ။ဖះကျောင်းမှာရင်းနှုံးကဂျူတူရာဂျန်126ဆုံအထိရှိခဲ့ပေမဲ့အခုလက်ရှိအချိန်မှာတော့တူရာဂျန်စာ2ဆုံပဲကျန်ရေးပါတော့တယ်ခင်ဗျာ
။ကိုသားညုံရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ VOE email လေးစာ bamis@voenews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်တော့လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြသွားမှာဖြစ်ပါတယ်။
တောင်တူပြည်လည်ပင်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တတမရေးနီလန်းနဲ့ဆွေးနွေးအဖြေရှာကြဖို့တရုတ်နဲ့အာရှပစိဖိတ်အိန္ဒိယနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရဲဝန်ကြီးချွန်ကယ်ရီကပြောပါရယ်တရုတ်နိုင်ငံပေကျင်းမြို့မှာကျင်းပတဲ့စစ်ချိန်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲအဖွဲ့ဒီကနေ့မိန့်ခွန်းပြောကြတာမှာမစ္စတာကယ်ရီကအခုလိုတိုက်တွန်းခဲ့တာပါတောင်တူပြည်လည်ပင်မှာတရုတ်အပြင်တိုင်ဝမ်ဗီယက်နမ်ဖိလစ်ပိုင်ဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့လူသူမနေတဲ့ကျွန်းတွေပေါ်မှာတရုတ်ကစီးရဲအရာအင်အားတိုးချဲ့တိစောက်နေတာတွေနဲ့ပတ်သက်လို့ဒေသတွေစိုးရိမ်မှုတွေတိုးလာနေတာကိုရည်ညွှန်းပြီးတော့မစ္စတာကယ်ရီကအဲ့ဒါလို့ပြောခဲ့တာပါရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ဒေသမှာတော့ဒီအာဖဂန်တပ်ဖွဲ့တစ်ဖွဲ့နဲ့အတူခီးသွားနေတဲ့အချိန်တိုက်ခိုက်ခံရတာကြောင့်အမေရိကန်ဝါရီသတင်းတောက်တူနဲ့စကပြန်တို့တနေ့နေ့တုန်းကသေဆုံးသွားပါတယ်။သေဆုံးသူတွေဟာတပ်ပုံသတင်းကြောင့်ဒေးဗစ်ဂီလ်ကီဖြစ်ပြီးတော့စကပြန်ကတော့စာပူဟူလာတာမာမာနာဖြစ်တယ်လို့အမေရိကန်အခြေစိုက် NPR Radio သတင်းဌာနကပြောပါရယ်အဲ့ဒီရင်တန်းနဲ့လိုက်ပါသူတခြားသတင်းတောင်တို့ကတော့ထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူးတိုက်ခိုက်မှုအတွင်းမှာတပ်ဖွဲ့ဝင်တွေဘလောက်ပါဝင်တယ်လဲဆိုတာနဲ့တခြားသေဆုံးသူတွေရှိသေးသလားဆိုတာတော့အခုထိတည့်တည့်ကိုကွယ်မသိရသေးပါဘူးရှင်သတိလင်္ကာနိုင်ငံကစစ်လက်နဲ့တူလာရုံတစ်ခုမိလောက်ပောက်ခွဲတာကြောင့်စစ်သားတဦးသေဆုံးပြီးထောင်ထဲချီတဲ့သူတွေကိုနေအိမ်တွေကနေရွှေ့ပြောင်းပေးလိုက်ရပါတယ်လက်နဲ့တူလာရုံကနေ9ကီလိုမီတာအတွင်းနေထိုင်သူတွေကိုတနေ့ဦးနေနေကပြောင်းရွှေ့ပေးခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်မြို့တော်ကိုလံဘူရဲ့အရှိဘက်33ကီလိုမီတာအကွာဝေးမှာရှိတဲ့ဆလာဝါစစ်လက်နဲ့တူလာရုံမိလောက်ပြီးတော့ပောက်ကွဲမှုဖြစ်ခဲ့တာပါရှင်ပြည်သက်နိုင်ငံပါရီမြို့တော်မှာတော့ဒီတနေ့ဦးနေနေကစပြီးစိမ့်မြေပြန်ကျလာတဲ့အတွက်နှစ်ပေါင်း30အတွင်းအဆိုးဆုံးရေကြီးမှုတန်းခံခဲ့ရတဲ့မြို့ရင်းကပြလိုက်တာဝန်ရှိသူတွေဈေးတွေပို့ဆောင်ဆက်သွယ်ရေးတာဝန်ခံတွေနဲ့ပြည်သူလူထုတွေစိတ်သက်သာရရခဲ့ပါတယ်။ပါရီမြို့ဝန်ကြီးမှရှိတဲ့မြို့နယ်တွေနဲ့ကြီးရာတွေကလူထုတွေအနေနဲ့ဒီရေကြီးမှုကြောင့်ထိခိုက်ပျက်စီးမှုတွေကိုပြန်လည်တွန်းပေါ်နေကြပြီဖြစ်တယ်လို့ဒီဒေသတချို့ကလူထုသတိပေးချက်တွေကိုလည်းတနေ့ကနေတောင်းပန်ကစပြီးတော့ပြန်အစ်စ်လျှော့ပေးခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းညုတ်ကိုမက်ခင်ဖြူထွေးပြပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဟာဝေးစမစ်ဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 လိုင်းတွင်ပြီးတာ 16:25 တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.